မြန်မာအစိုးရနဲ့အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပါအဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေပူရဲစီလေ့ကျင့်မှုပြင်ဆင်နေကြောင်းတောင်ပိုင်းရှမ်းပြည်တပ်မတော်
RCSSA ဘိုဟူသနာချုပ်ကထိန်းချုပ်ဝါဒပြနေတဲ့WWW.timefreeden.com နဲ့ဖေဖော်ဆာမျက်နှာတွေမှာဖော်ပြခဲ့ကြတာပါ။RCSSA ပြောခွင့်ရဗမူကြီးဆိုင်ဦးကတော့
အောက်ခြေဖွဲ့တွေကတင်ပြလာတာတွေကိုအခြေခံထုတ်ပြန်သားတဲ့သတင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ်။သူတို့ကလည်းတင်ပြမြင်ကအခြေအနေသူတို့ရရှိတဲ့သတင်းတွေကြောင့်သူတို့ကသူတို့ပြင်ဆင်ခဲ့ပါတယ်။ခိုင်မာမှုရှိမယ်လို့လည်းကျွန်တော်မြင်ပါတယ်။ဒါလို့ဆိုကြအဲ့ဒီမှာလည်းသူတို့ကဖြေလို့ရှားမိတယ်သူတို့ကရှိနေတယ်။ဖြေလို့ရှားမိတယ်သူတို့လုပ်နေတယ်အဲ့ဒါမှလည်းသူတို့ကတကယ်ရှိနေတယ် ဒီလိုပူးသွဲစည်ရည်လေးကြီးဖို့ပြင်ဆင်နေကြတယ်လို့ရေးသားဖော်ပြထားပါတယ်ဒီလိုပူးသွဲစည်ရည်လေးကြီးရေလုံဆောင်မယ်ဆိုရင်ဒေတာသွေးငင်းချမ်းရေးကိုသိခိုက်နိုင်တယ်လို့ဘုံမူကြီးဆိုင်ဦးကပြောပါတယ်
ဒီကအနေပူးတွဲရောဒီလေးကျနာတော့ကျွန်တော်ဒီဆန်းဒီမှာမရှိခဲ့ဘူးကြောင့်အဲ့လိုရှိခဲ့တဲ့ဆိုရင်လည်းစီးပြင်ဆင်မှုတွေကတော့တက်ပွဲတွေကိုဖြစ်လာဖို့အခြေအနေပိုရှိတယ်လို့ကျွန်တော်မြင်လာတော့အရင်ခါကျတော့လည်းဒီကအနေနဲ့များတော့ထိခိုက်မှာပဲဆိုတော့သူတို့ကတော့ပူးတွဲစီးရည်လေးကြီးဖို့ပြင်ဆင်နေကြအောင်
မဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ဒီအနေဒီကတော့ဒီသတင်းမှမှန်ကြောင်းညင်းစုခဲ့ပါတယ်။မဟုတ်ဖြစ်တယ်လေဒီကဘုလနာတော်တော်လေးကလာမှာဒီလိုစီးရည်လေးကြီးပြီးလို့ရတယ်။ဒီလိုမှမရှိရတဲ့တရားတွေလည်းဖြစ်တယ်။ဒါတို့လည်းမြန်မာသမ္မတနဲ့တက်ပွဲဖြစ်တော့ဒီလိုမှမရှိဖြစ်ဘူးများအောင်ဆိုတစ်ခက်နဲ့အဲဒီလိုလုပ်ကြလာတယ်ဒါတို့ပြောတော့ဘာမှအခြေအနေမရှိတဲ့တရားတွေလျှောက်တင်လာတယ် ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တ ဒီနေ့ပတ်သက်ပြီးတက်ဆိုင်ရာမိခင်ဖွဲ့စည်းကနေတာဝန်ယူရမယ်လို့ရှမ်းပြည်သူတို့ရေးပါတီဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ